မန္တလေးမြို့မှာစစ်တပ်နဲ့မန္တလေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF MDY တို့ဒီနေ့ဇွန်လ22ရက်မနေ့ကအပြန်အလှန်ပစ်ခတ်မှုဖြစ်ခဲ့ပါတယ်ပစ်ခတ်မှုအတွင်းလက်နက်ကင်တွေဘက်က4ရောက်သေဆုံးခဲ့ပြီးလူမျိုးရေးတပ်ဖွဲ့ဝင်တချို့အပြင်းထန်ဒဏ်ရာခဲ့တယ်လို့စစ်ကောင်စီကပြောပါတယ်မန္တလေးလိုမြို့ကြီးတစ်မြို့မှာပစ်ခတ်မှုတွေရှိလာတဲ့အပေါ်မြို့ကနေထိတ်လန့်ဆွေးနွေးနေကြပါတယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုသားညုံကပြောပြပါမယ်ခင်ဗျာ
ဒီကနေ့ဇွန်လ22ရက်နေ့မနေ့အစောပိုင်းတုန်းကမန္တလေးမြို့ချမ်းမြသာစီမြို့နယ်ထွန်းတုံရက်ကွက်54လမ်း111လမ်းတောင်းကအဆောက်အုံတစ်ခုကိုစစ်ကောင်စီတပ်တွေကနေပြီးတော့ဝင်ရောက်ရှာဖွေရကနေပြီးတော့နှစ်ဖက်အပြန့်လှန့်ပစ်ခတ်မှုတွေဖြစ်ခဲ့တာပါမန္တလေးမြို့မှာဖောက်ခွဲဖျက်ဆီးရေးလုပ်မဲ့သူတွေခေရန်တွေနဲ့အတူခေါင်းနေတဲ့ဆိုတဲ့သတင်းရလို့နေမြေလုံချုံရေးတပ်ဖွဲ့တွေတွားရောက်ရှာဖွေစဉ်လက်ပစ်ပုံးတွေလက်နက်ငယ်တွေနဲ့စတင်ပြီးတော့ပစ်ခတ်တာခံခဲ့ရတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်အပြန်လန်ပစ်ခတ်မှုအတွင်မှာလည်းအကြမ်းဖက်အဖွဲ့ဘက်က၄ဦးသေဆုံးနေဆိုပြီးတော့စစ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြပါရတယ်။မနေ့တုန်းကဖြစ်ခဲ့တဲ့ဒီအခြေအနေနဲ့ပတ်သက်လို့မန္တလေး PDF ပြောခွင့်ရဗိုလ်စည်းကွက်ကအခုလိုပြောပြပါရတယ်
။ဖွဲ့ပါနော်အဖွဲ့ငယ်လေးတစ်ဖွဲ့ပါနော်။ခါးခါးရနေအောင်အဓိကတော့တော်ဝင်စီးသွားတာကြ။ဝင်စီးသွားတာဖြစ်တဲ့အဲ့မှာတော်ဝင်စီးရောကျွန်တော်တို့ကအတွင်းထဲမှာကျွန်တော်တို့ကအဲ့ဒီမှာလက်နက်ကကျွန်တော်ကအတွင်းထဲမှာနှစ်ခုပဲရှိခဲ့တာအဲ့ထက်မှာအဲ့မှာထားရတာနော်။နှစ်ခုပဲရှိတော့ကျွန်တော်တို့ကနှစ်ခုနဲ့ခံပြစ်တယ်ခံပြစ်တော့အဓိကတော့တော်ကအင်အားများနော်အပီဂျီသုံးပါတယ်ကြ။ကျွန်တော်တို့ကျန်တဲ့အဖွဲ့တွေကတော့ကျွန်တော်တို့ဒီလက်ကျန်အဖွဲ့တွေကတော့အပြင်ဘက်ကနေပြန်တည်လို့ရတော့ပြေထုတ်ပေးမယ်ကျွန်တော်အင်အားမများတော့ပေါ့နော်ကျွန်တော်တို့ပြစ်ဆုပ်တီးဆုပ်ပါတယ်ပေါ့နော်နောက်ဆုံးတော့အထက်ကလူကျွန်တော်လက်ရှိ၈ယောက်ပေါ့နော်အထက်မှာကျွန်တော်ရှိရလူ၈ယောက်ကတော့အကုန်ပါလာတယ်ကြဟုတ်ကဲ့ကျွန်တော်ဘက်ကကွန်ဖရင့်ပြီးလို့ရတယ်ဆိုတော့ကွာကျွန်တော်တို့အခုက PDF MDY နဲ့ကျွန်တော်တို့ရက်တည်နေတယ်အဲကျွန်တော်တို့ရက်တည်နေကျွန်တော်အဖွဲ့မှာရှိရအဲ့လိုပဲကျွန်တော်တို့မိတ်ဆွေအဖွဲ့စီရှိရကြအမနက်ကကျွန်တော်တို့အဖွဲ့တွေကအဖွဲ့ငယ်တစ်ဖွဲ့ဖြစ်တဲ့အချိန်မှာ PDF MDY နဲ့လည်းအဖွဲ့တစ်ဖွဲ့ပေါ့နော်အဖွဲ့တစ်ဖွဲ့ဝင်စီကံတဲ့အချိန်မှာကျွန်တော်ကျန်တဲ့ PDF MDY နဲ့လည်းအပြင်ကနေပြန်ဝိုင်းနေအဲ့ကကျွန်တော်မိတ်ဆွေအဖွဲ့စီတွေကလည်းကျွန်တော်တို့လာဝိုင်းပြီးရတယ်လာဝိုင်းပြီးတော့အဲ့မိတ်ဆွေအဖွဲ့စီဘက်ကတော့ကျွန်တော်က၃ယောက်ကြာပါတယ်ဒါပေမဲ့ကျွန်တော်တို့ PDF MDY အနေနဲ့တော့ကျွန်တော်တို့ကအဲ့တက်ခဲရှိတဲ့လူအကုန်ပါသွားတယ်လက်နက်အကုန်ပါသွားတယ်အကြဆုံးသိန်းတော့ကျွန်တော်တို့ကကွန်ဖရင့်မပြီးနိုင်ဘူးကြာခလို့ဖြစ်တယ်ကြာဟုတ်ကဲ့အဲ့ဒီကောင်တို့ဆိုတော့လင်းမြနာပေါ်မှာဒီ2ယောက်ကြာတယ်ပေါ့နော်အဲ့ဒါတော့ကောင်ဆာမှာရှိတယ်သူတို့လင်းမြနာရဲ့ဒီသူတို့ကောင်တော့တယောက်ထိတယ်လို့ပြောတယ်ဗျအဲ့ဒါတော့ကျွန်တော်တို့အဖွဲ့ရေးချပြန်ရတာပေါ့နော်ဟိုကောင်ကွန်ဖရင့်ဟိုပေါ့စေရင်လင်းမြနာပေါ်2ယောက်ကြာတယ်ကောင်ဆာမှာဟုတ
်ပြစ်ခတ်တက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့နေရာနာကမနော်ဟရီလမ်းပေါ်မှာရှိတဲ့လင်းမြနာဖျားမှာတက်ဆွဲထားတဲ့တပ်ဖွဲ့ဝင်တွေကိုသူကရည်ညွှန်းပြောတာပါစစ်ကောင်စီရဲ့ထုတ်ပြန်ချက်ထဲမှာတော့အပြန်အလှန်ပြစ်ခတ်မှုတွေအတွင်းလူမျိုးရေးတပ်ဖွဲ့ဝင်တချို့အပြင်းထန်ဒဏ်ရာရခဲ့တယ်လို့ဖော်ပြထားပေမဲ့ကြာဆုံးတယ်လို့ပြောမထားပါဘူးအတီးပြုတ်ဖို့အတွက်စစ်ကောင်စီရဲ့ပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကို VOA ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး54လမ်းမှာစစ်တပ်ကဝင်ရောက်စီးနှင်ပြစ်ခတ်မှုအတွင်း၄ဦးသေဆုံးခဲ့တယ်လို့ပြစ်ခတ်နေချိန်မှာ53လမ်းမှာစစ်ဆင်းနေတဲ့ကားတစ်စင်းပေါ်ကလည်းလက်နက်ငယ်တွေနဲ့ပြစ်ခတ်တိုက်ခိုက်ထွက်ပြေးသွားခဲ့လို့လိုက်လံပိတ်ဆို့ဖမ်းဆီးတာမှာ56လမ်းနဲ့130လမ်းတောင်းမှာရှိတဲ့ transformer ကိုဝင်တိုက်မိပြီးတော့၄ဦးသေဆုံးတယ်ဆိုပြီးစစ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြပါရတယ်။အခုလိုမျိုးမန္တလေးမြို့ထဲမှာပြစ်ခတ်တိုက်ခိုက်မှုတွေဖြစ်တာကြောင့်ရက်ကွက်အတွင်းနေထိုင်သူတွေအတော်လေးထိတ်လန့်ကြောက်ရွံ့ခဲ့ကြတယ်လို့ရက်ကွက်ထဲမှာနေထိုင်သူတွေကပြောပါရတယ်။တိုက်ပွဲဖြစ်ပွားခဲ့တဲ့အခြေအနေတွေနဲ့တိုက်ပွဲဖြစ်ပွားပြီးနောက်အခြေအနေကိုမျက်မြင်တူကဗီဒီယိုကိုခုလိုပြောပြပါရတယ
်။ကြီးမိလိုက်တော့ဒီကရက်ဝတ်တွေနဲ့တနက်တွေနဲ့ဆင်းလာပြီးတော့ပြင်းရအရင်စပစ်လိုက်စပစ်လိုက်ပြီးတော့သူတို့အမှအကာအကွယ်ယူပါနဲ့ပြင်းရင်နဲ့အဲ့တော့ဒီကိကိုပြပြနေနေစကားတွေအဲတန်းစီပြီးတော့ကားသေးလေးစီးရောက်လာတယ်ကားသေးလေးစီးရောက်လာပြီးတော့ကားကြီး၅စီးနောက်ထပ်ချက်ရောက်တယ်အဲကားကြီးနောက်ထပ်၅စီးထပ်ရောက်ပြီးတော့ကားအသေးတွေရောကြီးတွေရောဇက်တက်ရောက်လာတာဟိုအားလုံးပေါင်းဟိုတော့အဲစီး20မိနစ်လောက်တော့ရှိမှာပေါ့စစ်တပ်ကဂျာပဲ54တန်းမှာသူက54တန်းအဲကိုပိုင်းထိုင်တန်းကြောင်းကိုမင်းနေတဲ့ချိန်အရှိက53ဝန်းနေပြလိုက်တော့အရှိပြအနောက်ပြအဲ့လိုဝိုင်းပြီးတော့ပြတတ်တော့ကျွန်တော်လည်းအဲအေးနီးတဲ့အိမ်နဲ့ဝင်ပြေးပြီးတော့ပုံလာတာအဲ့လောက်ပဲကျွန်တော်လည်းသိတယ်။ကိုရာချင်းတို့ကတော့အကုန်လုံးကကြောက်နေကြတာ။အိမ်နဲ့အိမ်မီမထွက်ရဘူး။ကျွန်တော်တို့အကုန်လုံးကျွန်တော်တို့ဒီအများကြီးနန္ဒာထုံလုံးတကြောအကုန်လုံးကလူကိုမရှိတော့ဘူး။အခုတော့အဲ့လိုစိုးရိမ်နေကြတယ်။စိုးရိမ်နေကြတယ်ဆိုတချို့ကလည်းဘယ်လိုပြောမလဲကိုရာ။ဟိုကြောက်ပြီးတော့လူငယ်တော်တော်များများတော့ရှောင်တဲ့လူတွေကလည်းရှောင်တယ်တကားတချို့ဆိုအိမ်ကားပိတ်ပြီးတော့ဟိုကဘယ်လိုပြောမလဲအိမ်ထဲမှာလည်းနေကြတဲ့လူတွေလည်းများတယ်ကွာ။ဒီဘက်မှာတော့အပြင်ဘက်ကိုမထွက်ရကြဘူး။ကိုရှင်းပြောရင်လူငယ်တွေကကဆတ်၊မိဘတွေကအဆုံးပေါ့။ဘယ်သူမှဟိုအိမ်ထဲကအိမ်ငင်းကိုမထွက်ခိုင်းကြဘူး
။မန္တလေးမြို့မှာပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့တာနဲ့ပတ်သက်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံ၊ကနေဒါ၊ပြင်သစ်တန်ယုံတို့ကလည်းစိုးရိမ်နေကြအောင်ထုတ်ပြန်ထားကြပါရတယ်။ မန္တလေးမြို့ပစ်ခတ်တာနဲ့ပတ်သက်ပြီးတော့အရသာတည်ဆုံးတရန်ရတဲ့ဆိုတဲ့သတင်းတွေအပါအဝင်ပစ်ခတ်မှုသတင်းတွေကိုစောင့်ကြည့်နေပြီးတော့စစ်မှတ်ရေးရာတင်းမာလာနေတဲ့အပေါ်မှာစိုးရိမ်မိတယ်လို့အမေရိကန်တန်ယုံထုတ်ပြန်ကြမှာပြောထားပါတယ်။အကြမ်းဖက်မှုတွေကိုချက်ချင်းရပ်တန့်ကြဖို့လည်းတိုက်တွန်းထားပါတယ်။မန္တလေးမြို့မှာစစ်တပ်တပ်ဆွဲထားတဲ့နေရာတွေမှာမကြာခဏဆိုလိုပဲပောက်ကွဲမှုတွေဖြစ်ပေါ်ခဲ့ပေမဲ့အခုလိုမျိုးစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တွေပြန်လည်ပစ်ခတ်တာဒီကနေ့မှပထမဆုံးဖြစ်ပါတယ်။ပစ်ခတ်မှုတွေဖြစ်ပြီးတဲ့နောက်ပိုင်းမြို့ပေါ်နေရာအတော်များများမှာလုံခြုံရေးတပ်ဖွဲ့ဝင်အင်အားအများပြားနဲ့ကားတွေစက်ကြီကိုဆစ်ဆီးနေတယ်လို့လုံခြုံရေးကလည်းအထူးတင်းကျပ်ထားပါရခင်ဗျာ